Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA America အတိုင်းရဲ့2024ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုအမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3069လိုင်းလာမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကိုတော့လိုကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ကျွန်မနင်္ဂလာပါ
။ဂါဇာကရပ်သားတွေကိုကောက်ွယ်ပေးဖို့နဲ့နေရာပြန်နိုင်ကြဖို့အတွက် Israel ဘက်ကလှုပ်ဆောင်ရမယ်လို့အရှိလေပိုင်းရောက်နေတဲ့ American နိုင်ငံတိုင်းဝန်ကြီးကပြောပါတယ်။တောင်ကိုရီးယားနဲ့ပြည်လဲပြည်နယ်စပ်အနီးမှာမြောက်ကိုရီးယားဘက်ကအမြောက်ပြည့်ရန်ဆားခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောလိုက်ပါတယ်။တမှုခိုင်ခံပန်းမျိုးတွေကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ကလေးတွေပါဝင်လူအနည်းဆုံး15ဦးသေဆုံးတယ်လို့ဒေသတွင်းမီဒီယာတွေကဖော်ပြပါတယ
်။အခုလိုထိတ်တန့်ရောက်တဲ့တွင်အပြင်ချင်းရိုင်ခရိုင်မြန်မာနယ်စပ်မှာမူရင့်မောင်ခိုနဲ့ထိုင်းနယ်ခြားဆောင်တိုက်ပွဲဖြစ်တဲ့တွင်အပြည့်အစုံနဲ့မြန်မာဒီမိုကရေစီရဲ့ရာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကမ္ဘာမြန်မာမီဒီယာမြင့်ကွင်းကျယ်မဆုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့သတင်းလာနေတဲ့ကင်းဆက်နေကြအပတ်စဉ်ကဏ္ဍတွေကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းတင်ပြပါမယ်ရှင
်ဂါဇာကအရသားတွေကာကွယ်ရေးနဲ့အခုဖြစ်နေတဲ့စစ်ကြောင်းအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေအိမ်ပြတိုင်အောင်အစ္စရေးကလုံကိုလုံအောင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်အခြေအနေကခွင့်ပြုတာနဲ့ပါလက်စတိုင်းအရက်သားတွေအိမ်ပြနိုင်ကြရပါမယ်။ဂါဇာကထွက်သွားဖို့ဖိအားမပေးနိုင်တယ်လို့မပေးရပါဘူးလို့ကာတာဝန်ကြီးချုပ်ရှိတ်မိုဟာမက်ဘင်အဗဒူရမန်အယ်သနီနဲ့ဒိုဟာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကန်ကပြောခဲ့တာပါ။ဂျော်ဒန်ပြည်ဒုတိယမြောက်အဗဒူလာနဲ့ကာတာဆော်ဘွားရှိတ်တမင်ဘင်အယ်သနီတို့တဲ့တွေ့ဆုံငွေဆုံးကလည်းအရက်သားတွေအပြေပြောက်ဒဏ်ရာရတာနဲ့နဲသွားအောင်အစ္စရေးကလုပ်ဖို့လိုအပ်ပြီးဂါဇာကပါလက်စတိုင်းတွေစီလူသားချင်းစာနာမှုအကူအညီတွေအရေးအတွက်တိုးပြီးကူညီဖို့လိုအပ်တာကိုလည်းဘလင်ကန်ကပြောကြားပါတယ်။ဒါပေမဲ့အာရဗ်နိုင်ငံတွေကတောင်းဆိုထားတဲ့အပြစ်ခရက်ဆက်ရေးကိုဘလင်ကန်ကညှင်းဆို့လိုက်ပြီးအစ္စရေးကိုထောက်ခံလိုက်ပါတယ်။ဘလင်ကန်ဟာ UAE, Saudi Arabia, Israel အနောက်ဖက်ကနေအီဂျစ်နိုင်ငံတို့ကိုသွားရောက်အောင်မှာဖြစ်ပါတယ်။စစ်စကဲကဒါဟာသူ့ရဲ့လက်ချိန်မြောက်အရှိလေပိုင်းခီးလဲဖြစ်ပါတယ်တောင်ကိုရီးယားနဲ့ပင်လယ်ပြင်နယ်စပ်အနီးမှာမြောက်ကိုရီးယားကတနင်္ဂနွေနေ့ကအမြောက်ပြည့်ရန်စခဲ့တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်ဒါပေမဲ့မြောက်ကိုရီးယားကအခုလိုပြစ်ခတ်တာကိုတောင်ကိုရီးယားကသိနိုင်တယ်ဆိုတဲ့အချက်ကိုမြောက်ကိုရီးယားကောင်းဆောင်ရဲ့ညီမကလောင်ပြောင်လိုက်ပါတယ်အဒီလိုလောင်ပြောင်တာဟာတောင်ကိုရီးယားပြည်သူတွေကတောင်ကိုရီးယားစစ်တပ်ပေါ်ယုံကြည်မှုကိုပြစ်ပြအောင်စိတ်ဝါကွက်ပြအောင်လုပ်တာပဲဖြစ်တယ်လို့တောင်ကိုရီးယားလက်နက်ကိုင်တပ်ဖွဲ့များရဲ့ပူးတွဲစေဦးစီးချုပ်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားကအချက်ပေါင်း90ကျော်ပြစ်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစေဦးစီးချုပ်ကဆိုပါတယ်တောက်ကြတဲ့မှာကြည်ပေါင်း200လောက်ပြစ်ခဲ့ပြီးစနေနေ့မှာ60ကျော်ပြစ်ခဲ့တယ်လို့တောင်ကိုရီးယားကဆိုပါတယ်ဒါပေမဲ့စနေနေ့လုံးကကမ်းခြေအမြောက်ပြစ်တံနဲ့တူတဲ့ပောက်ကွဲရမှုတွေကိုဖောက်ခွဲခဲ့တာပဲဖြစ်ပြီးတောင်ကိုရီးယားစစ်တပ်ကသိရှိတယ်ဆိုတော့ကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ရဲ့ညီမကင်မျိုးချောင်းကစနေနေ့ကသတင်းထုတ်ပြန်လောင်ပြောင်ခဲ့ပါတယ်။ဒါပေမဲ့ကမ်းခြေဆောင်အမြောက်ပြစ်စနစ်နဲ့တကယ့်ကြီးပေတုံစီလေးချင်းခဲ့တာဟာပုံမှန်စီလေးချင်းမှုရဲ့အစိပ်ပိုင်းဖြစ်ပြီးတောင်ကိုရီးယားကိုရန်စတာမဟုတ်ကြောင်းမြောက်ကိုရီးယားစစ်တပ်ကနောက်ပိုင်းမှာပြောကြားပါတယ်။ဂျပန်နိုင်ငံနောက်ပိုင်းကလူအ ਨੇ စုံ128ယောက်သေဆုံးခဲ့ရတဲ့မြေငလျင်လှုပ်ခတ်ပြီး6ရက်အကြာမှာကယ်ဆယ်ရေးအဖွဲ့တွေကတိကျဖြစ်နေတဲ့ရွာငယ်လေးတွေကိုအကူအညီပေးနိုင်ဖို့နှင်းတော်တွေထဲမှာကြိုးစားနေကြပါတယ်။တင်းနှုတ်နေညအီရှိကာဝါဆီဇုရဲ့တောင်တွေရှိရာနေရာမှာနှင်းတွေကနှစ်ပေအထိမြေပြတ်မှာဆယ်လက်မအထိကျနိုင်တယ်လို့ဂျပန်မိုးလေဝသဌာနကကြေညာထားခဲ့တာပါ။လွန်ခဲ့တဲ့ပတ်တနင်္လာနေ့ကခွတ်တပ်6ပြင်းအားငရင်းလှုပ်ခတ်ခဲ့ပြီးတဲ့နောက်လူ195ယောက်စီးရင်ပြောင်းနေစေဖြစ်ပြီး960အနာတရရရှိခဲ့ပါတယ်။မြေခွေမြေတွေပြိုခဲ့တာကြောင့်ရက်ရွာတွေအသွားလာပြတ်တောက်နေခဲ့ပြီးအဲ့ဒီလိုရက်ရွာကလူတယောက်ဟာဝါကြီးမမျိုးကစိုက်မအစားအစာဝယ်နိုင်မှုရှင်နယ်ထဲမှာ3နာရီကြာလမ်းလျှောက်လာခဲ့ရပါတယ်။လုံးဝဖြစ်စေတစ်စိမ့်တစ်ပိုင်းပဲဖြစ်စေအိုးအိမ်ပေါင်း1380ပြိုကျပျက်စီးခဲ့တယ်လို့အီရှိကာဝါစီဇုတာဝန်ရှိသူတွေကပြောကြပါတယ်။စုစုမှာအဲ့ဒီလိုအပျက်စီးတွေကြားတဲ့ကအသက်90ရွယ်အဖွားအိုတူကိုနာရီ124နာရီအကြာမှာပိတ်မိနေရကကယ်ဆယ်နိုင်ခဲ့ကြပါတယ်လူပေါင်း3000ကျော်ဟာကျောင်းတွေခမတွေနဲ့ရက်ရွာပိုက်အဆောက်အုံတွေနေရာတွေမှာကြမ်းပြင်အေးအေးမှာခိုကိုနေကြပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရုပ်သံကနေတရင်လာနေမနေ့သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တမှုခရိုင်ခံပတ်မြို့နယ်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးတွေပါဝင်လူအနည်းဆုံး15ယောက်သေဆုံးတယ်လို့ဒေသခံမီဒီယာတွေကတနင်္ဂနွေနေ့ကပြောခဲ့ပေမဲ့ AFP သတင်းကတော့19ယောက်သေဆုံးခဲ့တယ်လို့ဆိုပါတယ်ကလေးရှိအောင်ပါဝင်19ယောက်သေဆုံးခဲ့တာဖြစ်တယ်လို့မျက်မြင်သက်သေအမျိုးသားတယောက်နဲ့အမျိုးသမီးတယောက်တို့က AFP ကိုပြောခဲ့တာပါပထမဆုံးကျဲတဲ့ဘုံတွေကရွာကဖျားကြောင်းနှစ်ကြောင်းကိုပြစ်မှတ်ထားခဲ့တာဖြစ်တယ်လို့လုံခြုံရေးကြောင့်နာမည်မဖော်လိုသူအဆိုပါအမျိုးသားကဆိုပါတယ်လူတွေကဖះเจ้าကထွက်ပြေးမှာဒုတိယကြိမ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်ဖះเจ้าအပြင်ကနေရာတွေမှာလူတွေတိတ်ဆုံးခဲ့ကြတာဖြစ်ပြီးစုစုပေါင်းဘုံ6လုံးကျဲချခဲ့တယ်လို့သူကပြောပါတယ်ဘုံကဖះเจ้าနှစ်ကြောင်းနဲ့တချို့အိမ်တွေထိမှန်ခဲ့တယ်လို့ဆိုပါတယ်ရရွာကဖွင့်ထားတဲ့အကြောင်းဤမှာလည်းဘုံကျခဲ့တယ်လို့ပြောပါတယ်ဒါပေမဲ့ဒီသတင်းဟာအတုဖြစ်ပြီးအဲ့ဒီချိန်မှာဘယ်လိုရင်းမှစစ်စင်တာမရှိဘူးလို့စစ်ကောင်စီအောက်က MRTB ကဆိုပါတယ်ဆိုပါပြောဆိုချက်တွေကို VOA အနေနဲ့တီးကြားအတည်ပြုလို့မရသေးပါဘူးတောင်ကိုရီးယားနဲ့ပင်လယ်ပြင်နယ်စပ်တီးမှာမြောက်ကိုရီးယားကတနင်္ဂနွေကအမြောက်ပြစ်ရစခဲ့တယ်လို့တောင်ကိုရီးယားကပြောကြားလိုက်ပါတယ်အိန္ဒိယနိုင်ငံမှာတော့ဘိုဆွားရဲ့အိန္ဒိယမြန်မာနယ်စပ်ချမ်းခတ်ရေးစီမံကိန်းကိုမဏိပူရာလွတ်တော်အမတ်နဲ့ပြည်တော်စုဝန်ကြီးကထောက်ခံလိုက်တယ်လို့နယူးဒေးလီရုပ်မြင်သံကြား NDTV ကပြောပါတယ်မီဇိုရမ်မဏိပူရာနာဂမြင်နဲ့အရူနာချယ်ပရာဒက်စ်ပြည်နယ်တွေကမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်1600ကီလိုမီတာမိုင်1000နီးနီးကိုချန်ခတ်ဖို့တောင်းဆိုကြတာတွေကတူများလာနေခဲ့တာပါနိုင်ငံနယ်စပ်ရဲ့အတွင်းမှ16ကီလိုမီတာထိလွတ်လပ်စွာသွားလာခွင့်သဘောတူညီချက်ကိုပဲဖျက်ဖို့အိန္ဒိယဘူဆိုကဆုံးဖြတ်လိုက်ပြီးတဲ့နောက်ပြည်ပရေးအားနဲ့ပညာရေးဝန်ကြီးရာဇ်ကူမာရာဂျန်ဆင်းကခုလိုပြောလိုက်တာဖြစ်ပါတယ်ဒါပေမဲ့မီဇိုရမ်ပြည်နယ်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်တင်မြောက်ခံခဲ့ရတဲ့လက်ဒူဟိုမာကတော့ခြံစည်းရုပ်ခံမှာကိုသဘောမတူခဲ့ပါဘူးဒီလိုခြံကားလိုက်တာဟာမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့မီဇိုရမ်ပြည်သူတွေကိုဖွဲ့ခြားတဲ့ဗြိတိသျှကိုလိုနီမူဝါဒကိုလက်ခံတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခြံစည်းရုပ်ဟာအသက်စုချိုးတွေနဲ့ဖြစ်ဖို့မလိုပဲနိုင်ငံအများစုကအသုံးပြုနေတဲ့ကင်မရာတွေတပ်ဆင်ထားမဲ့နေရောင်ခြည်စွာအသုံးလေးစားရောင်ခြည်ခြံစည်းရုပ်ဖြစ်နိုင်ပါတယ်လို့မစ္စတာဆင်းကတော့ပြောပါတယ်ဒီလိုခြံစည်းရုပ်မျိုးကိုအိန္ဒိယအနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်တပ်ဆက်မှတပ်ဆင်ထားခဲ့တာပါအမျိုးသမီးတွေခေါင်းစည်းပေါ်ဝါစီရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တဲ့အတွက်စောစီယုံသူရိုဟာဟက်မာတီဟူအီရန်နိုင်ငံမှာကြာဖို့နဲ့84ချက်ရက်နဲ့ပို့အပြစ်ပေးလိုက်ပါတယ်ခေါင်းစည်းမပါတဲ့သူမရဲ့ပုံကိုလူမှုမီဒီယာမှာတင်ပြတဲ့နောက်ဟက်မာတီကိုပြီးခဲ့တဲ့အီဗီလာကလေးကအိမ်မှာအချုပ်ချထားခဲ့တာဖြစ်တယ်လို့သူမရဲ့ရှေ့နေမာဇီယာဒေးတဲကပြောကြပါတယ်အစ္စတန်ဘုတ်ချုပ်ရေးစနစ်စန့်ကျင်ဝါရဖြတ်မှုအစ္စတန်ခေါင်းစည်းပေါ်ဝါမပါပဲအများပြည်သူမြင်ကွင်းမှာတွာလာနေထိုင်မှုအများပြည်သူကျင့်ဝတ်ထိခိုက်နစ်နာစေမှုညဉ့်ညမ်းမှုကိုဖော်ဆောင်ပြသမှုအကျင့်ပြက်ရန်အားပေးမှုစတဲ့ဆွဲချက်တွေနဲ့ဆွဲဆိုခဲ့တာဖြစ်တယ်လို့ရှင်းနေကဆိုပါတယ်။ Hash Party ဟာ1995ရဲ့ကြာခံပြီးဖြစ်ပေမဲ့ယူကန်တရားရုံးက84ချက်ရိုက်ခံမှုအောက်ရုံးဆုံးဖြတ်ချက်ကိုအတည်ပြုပေးလိုက်တာပါ။ဥရေရလို့ပါကျမတို့ကလည်းဆက်လက်ခုခံသွားမှာဖြစ်တယ်လို့ Hash Party ကတရားသူကြီးကိုပြောခဲ့ကြောင်းရှင်းနေကဆိုပါတယ်။ဒီလိုအပြစ်ပေးတာဟာအရေးဆိုင်လောက်ရအလက်ခက်ကလောက်ရဖြစ်ပြီးညပနှိမ့်ဆက်မှုဖြစ်တယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကတော့ပြောကြပြီးဒီလိုအဖြစ်ပေးပုံကိုဖျက်သိမ်းဖို့တခြားလုံးတောင်းဆိုခဲ့ကြတာပ
ါဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွေကိုဥတည်မောင်တန်းကြီးညာခဲ့တာပါရှင် VOA American အတန်းကနေဒီကနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3049လိုင်းလံမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်နက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနာဆင်ကြရအောင်ပါ။ထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမဲဖာလွန်ဒေသမှာနှစ်သက်ကာလထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့မွေးရမောင်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်သက်ဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဗတ်ငွေတန်ပေါင်း1500ကျော်တန်မှုရှိတဲ့ ICE မွေးရစေး323ကီလိုကိုဖမ်းမိခဲ့ပြီးတော့တဦးကိုအသေးဖမ်းမိခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဖားလုံဒေသမှာနှစ်သက်ကာလအစမှာပဲထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့ဝိရမောက်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့ဟာ ဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့တာပါအမှတ်9ဒေသနေကြောက်ဆောင်တက်တက်ဆွဲ35ကင်းလဲ့နေတဲ့အချိန်ည6နာရီကျော်အချိန်လောက်မှာချင်းရိုင်ခရိုင်မေဖားလွန်မက်ကြလောင်အမှတ်19ကြေးရအုပ်စုအနီးမှာနှစ်ဖက်ရင်ဆိုင်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဖြစ်ပွားခဲ့တဲ့နေရာဟာထိုင်းမြန်မာနယ်စပ်ကမူးယစ်ဆေးဝါးကြီးအများဆုံးဝင်ရောက်လာနေရလမ်းကြောင်းဖြစ်လို့ထိုင်းနယ်ခြားဆောင်တပ်တွေကနေရောညပါစောင့်ကြည့်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေလာတဲ့မူးယစ်လက်နက်ကင်အင်အားတရာစင်ကျော်နဲ့ထိုင်းတပ်ဖွဲ့ဝင်တွေဟာ15မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကင်တွေဟာလာလန်းတိုင်းပြန်လည်ဆုတ်ခွာသွားခဲ့ကြတယ်ဆိုပြီးထိုင်းစစ်တပ်ဘက်ကပြောပါတယ်ဇန်နဝါရီလ9ရက်နေ့မနက်ပိုင်းမှာတော့ထိုင်းစစ်တပ်ကဖြစ်ပွားခဲ့တဲ့နေရာကိုနေမြေရှင်းလင်းခဲ့ရမှာလက်ပစ်ဘုံတစ်လုံးကင်ရဲနဲ့တိုက်ဆုံနေတဲ့မူးယစ်မှောက်ခိုသမားတဦးနဲ့ကျောပုတ်အိတ်21လုံးမှထည့်ထားတဲ့ ice မူးယစ်စည်းဝါ323ကီလိုကိုသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးအမှန်ငါဒေတာနေကြဆောင်တက်ကသတင်းထုတ်ပြန်ထားပါတယ်အချင်းဖြစ်ပွားရနေရာကိုထိုင်းမြောက်ပိုင်းဒေတာကဘူကျုံမာနွတ်စေနာကူးကိုရိုင်းလာရောက်စစ်ဆေးခဲ့ပါတယ်ဗန်ကောက်မြို့ဝူးရင်နေနေပြူလို့အတွင်းမူရဲမှုထဝီဆက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်သူပြော
တဲ့ချင်းချင်းမင်းသားคงจะได้จากการยงศพซึ่งเราตามไม่ได้ตาส่วนหนึ่งได้เอาเงิน
သူပြောတော့တာကတော့အခုလိုမျိုးမူးယစ်ဆေးဝါးတွေကိုတဲဆောင်တင်သွင်းနေတဲ့မူးယစ်ကွန်ရက်တွေရဲ့ပိုင်ဆိုင်မှုတွေသာမကပဲအစုရှယ်ယာဝင်ထားတာတွေရင်းနှီးမြှုပ်နှံထားတာတွေကိုပါလိုက်လံသိမ်းဆည်းခဲ့ရမှာဘဏ်ငွေတန်းတထောင်ကျော်ရရှိခဲ့ပြီလို့လည်းပြောဆိုသွားပါတယ်မူးယစ်လက်နက်ကိုင်တွေဟာထိုင်းစစ်တပ်ရဲ့ပစ်ခတ်မှုတွေကြောင့်ကြီးစံထိမှန်ဒဏ်ရာရခဲ့ပြီးဆုတ်ခွာသွားခဲ့ကြပြီးတဲ့နောက်ထိုင်းဘက်ကတော့ထိခိုက်ကြဆုံးတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။အခုရပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ကနေတင်လာတဲ့စိတ်ကြွစီးပြား10သန်းနဲ့ ice မွေးရစီဝါ42ကီလိုတင်ဆောင်လာတဲ့ကုန်တင်ကားကိုလည်းစမော့ပရာကန်အမြန်လန်းရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မေဖားလွန်မြို့နယ်မှာပဲမြန်မာနယ်စပ်ကနေဝင်လာတဲ့မူးယစ်လက်နက်ကိုင်တွေနဲ့ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေဟာဒီဇင်ဘာလ16ရက်နေ့တုန်းကလေတိုက်ပွဲဖြစ်ပွားခဲ့ရမှာမူးယစ်လက်နက်ကိုင်တွေဘက်က15ဦးသေဆုံးခဲ့ပါတယ်။မူးယစ်နိုင်ငံရေးအဖွဲ့တွေကဇန်နဝါရီလ6ရက်နေ့ကနိုင်ငံတော်ပိုင်ပြစ်သိမ်းဆီးလိုက်တဲ့ဗတ်တန်းတထောင်ကျော်တန်ဖိုးရှိတဲ့ပစ္စည်းတွေထဲမှာမူးယစ်စေဝါအမှုနဲ့ထိုင်းထောင်ထဲမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားမင်းမင်းဦးပိုင်ဆိုင်တဲ့ပစ္စည်းတွေအများစုပါဝင်နေတယ်လို့လည်းထိုင်းသတင်းမှာဖော်ပြကြပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American အတန်ကဆက်ပြီးတော့ထုတ်လွှင့်တင်ဆက်နေပါတယ်အခုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖက်လက်ပြရအောင်ပါ2023ခုနှစ်အောက်တိုဘာလ29ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းမှာစတင်ခဲ့တဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့စစ်ဆေးရေးအရှိန်အဟုန်ကြောင့်စစ်ကောင်စီတပ်ရင်းတွေချင်းပြည်နယ်ဘက်ကိုတက်လာနိုင်တဲ့အခြေအနေရှိတော့တာဟာစစ်ရေးမဟာဗျူဟာအရာအလွန်အရေးပါခဲ့တယ်လို့ CNF ချင်းအမျိုးသားတပ်ဦးပြောခွင့်ရဆလိုင်းထက်နေက VOA ကိုပြောပါတယ်နိုဝင်ဘာလကစလို့ချင်းပြည်နယ်ကနေမြေသိမ်းတိုက်ပွဲတွေရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့ CNF ပြောခွင့်ရဆလိုင်းထက်နေကိုမှတ်အင်ဂျင်နီယာက Zoom ကနေဆက်သွဲမြင်းမြန်းထားပါတယ
်ချင်းဒီတင်ရဲ့ဘက်မှာဖြစ်နေတဲ့နောက်ဆုံးချိန်ပေါ့
တိုက်
ပွဲတွေနောက်ဆုံးချိန်ကဘယ်လိုရှိပါလဲရှင်ဟုတ်ကဲ့ကျွန်တော်
တို့ဒီ2023ရဲ့ဒီနောက်ဆုံးဒီပွင့်လင်းရသည်လို့ပြောရမှာပေါ့ပွင့်လင်းရသည်ဟာကျွန်တော်တို့ရခိုင်နှစ်တွေကမြေပြန့်ကနဲ့ကျွန်တော်တို့တတ်မှတ်နဲ့စစ်ရင်တန်းကြီးသည်ဗာဒီအင်အားကြီးကြီးနဲ့ တထူလာတဲ့အနေအထားမရှိတော့ပါဘူးအခုကျွန်တော်တို့ချင်းတောင်မှာကတော့ချင်းတောင်မှာအခြေချခြေကုပ်ယူတဲ့အထိုင်တပ်စခန်းကြီးဘဲဒီစစ်ကောင်စီတပ်ဖုံးတွေကကြံပါတော့တယ်ကျွန်တော်တို့ဒီနေ့မှာပွင့်လင်းရသည့်တော့ချင်းကျွန်တော်တို့စစ်ကောင်စီအထိုင်စခန်းမြုပ်သုံးခုကိုတင်နိုင်တဲ့အပြင်ဒီစခန်းကြီးတချို့ကိုလည်းကျွန်တော်တို့သိသိနိုင်ခဲ့ပါတယ်ပြောချင်တာကတော့ကျွန်တော်တို့ရခိုင်ရခိုင်ကာလအများကကျွန်တော်တို့ဟာကိုကိုကိုခုခံကာကွယ်တဲ့အစင်ကနေအခုဒီနေ့ကျွန်တော်တို့ချိန်မှုန်းစစ်နဲ့ကျွန်တော်တို့ဒီoffensive အနေအထားနဲ့အတွင်းတောင်းနိုင်တာကျွန်တော်တို့အားလုံးရဲ့တိုက်ရိုက်ခိုက်ရတို့တဲ့လမ်းမှုနဲ့ပြည်သူလူထုရဲ့ပံ့ပိုးမှုကြောင့်ဖြစ်ပါတယ်ကျွန်တော်တို့ချင်းတော်တွေမှာဒီနေ့လောလောလတ်လတ်ကတော့ဒီကြီးကျယ်တဲ့တိုက်ပွဲရခိုင်နှင်းကလို့မရှိသလိုအခုစစ်ကောင်စီဒီရဲ့စခန်းကြီးတွေလည်းရုပ်သိမ်းသွားတဲ့ကျွန်တော်တို့ကချေမှုန်းနိုင်တဲ့အနေအထားမှရှိတယ်ကျွန်တော်တို့ရဲ့စိုးမိုးနေမြေကကျွန်တော်တို့တဖြည်းဖြည်းချင်းပို့ပြီးတော့ခြေပြန့်လာတဲ့အနေအထားမှရှိတယ်ဒီစီးရေးကိုလည်းကျွန်တော်တို့တစ်ဆိုင်မှမှကျွန်တော်တို့ပို့ဆောင်သွားဖို့ကိုအကောင်းဆုံးပြင်ဆင်ထားပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီချင်းမျိုးသားတပ်ဦး CNF နေနဲ့ကဒီချင်းဒီနယ်မှာရှိတဲ့အဲ့လိုပေါ့နော်ချင်းအဖွဲ့အစည်းအတီးပြီးမှာရောဒီအားလုံးနဲ့အဲ့လိုပူးပေါင်းဆောင်ရွက်နေတဲ့အနေအထားပေါ့ဘယ်လိုပြောလို့ရမလဲရှင်တစုတစီတဲ့ရှိနေလားဘယ်လိုပူးပေါင်းဆောင်ရွက်နေကြပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ချင်းပြည်သူတွေချင်းလူမျိုးတွေဖြစ်တည်မှုကကျွန်တော်တို့ကနေတဲ့အလိုက်မျိုးနွေစုအလိုက်စွန့်လင်လာတဲ့ဒီလူမျိုးတမျိုးဖြစ်ပါတယ်အဲ့ဒီအခြေခံကနေပြီးတော့မှဒီတို့ဒီနွေဦးတော်လှန်ရေးမှာဒေတာအလိုက်မျိုးနွေအလိုက်လက်နက်ကန်အစုဖွဲ့လေးတွေပေါ်ပေါက်လာတယ်အဲ့ဒါဒီကိုကျွန်တော်တို့ CNF CNN အနေနဲ့ကျွန်တော်တို့စူးစီးပြီးတော့ဟာ CA ပူပေါင်းဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီရခိုင် CJDC မှာစူးစီးထားပါတယ်အခုလဲကျွန်တော်တို့အဲ့ဒီကနေမှတဆင့်ချင်းပြည်ကောင်စီဆိုတာကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေကာကွယ်ရေးဌာနတခုကြီးကိုကျွန်တော်တို့အဲ့ဒီမှာစူးစီးထားပါတယ်အဲ့ဒီမှာကျွန်တော်တို့ CNF CNN ဦးဆောင်မှုနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ဒီဆက်ခုနဖွဲ့ကိုကျွန်တော်တို့စုစည်းပြီးတော့အခုတိုက်ပွဲတွေကိုပေါ်ဆောင်ထားနေတာဖြစ်ပါတယ်အရင်ကာလာမြားကတစုတစ်ဖွဲ့စီနဲ့ဒီစစ်ကောင်စီကိုတိုက်လို့ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်ရရတဲ့အခါလေးရှိတယ်အဲ့ဒီအားနဲ့ချက်တွေကိုကျွန်တော်တို့ကဒီစုစည်းမှုအားနဲ့တပ်ပေါင်းစုအတွင်းနဲ့ကျွန်တော်တို့အစည်းအဝေးကိုပေါ်ဆောင်ပြီးတော့အခုဒီနေ့အဲ့ဒီလုံနဲ့ကျွန်တော်တို့ဗျူဟာကိုပြောင်းပြီးတော့တိုက်ပွဲတွေကိုဆက်လက်ပြီးတော့ပေါ်ဆောင်နေတာဖြစ်ပါတယ်ဟုတ်ကဲ့
โอเคအခုဒီ slide short ထနေပြောသွားတဲ့နေရာလဲပါပါတယ်ဒီတစ်ခါတိုက်ပွဲတွေကမတူတော့ဘောเนาะသူတို့စစ်ကောင်စီရဲ့ task hand တွေကိုလည်းတင်ပိုက်နိုင်နေဆိုတော့အရင်အဲ့တော့အခုလို့တင်ပိုက်နိုင်တဲ့အခြေအနေကဟိုနေမြေအရဆိုရင်ဘနေရာခိုင်နှုံးလောက်အဲ့ချင်းပြည်နယ်မှာဒီ CNF တပ်တွေဒီချင်းလက်နက်ကိုင်ဒီတော်လှန်ရေးဖွဲ့တွေကတင်ပိုက်ထားတယ်ဘောเนาะအဲ့ဒါကိုနှိုင်းရှင်လို့ပြောပြလို့ရမှာ
ကျွန်တော်တို့လက်ရှိချင်းပြည်နယ်လို့ပြောရမှာပေါ့အဲ့ဒါကိုကိုမြုပ်နေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကူမြုပ်နေတဲ့မှာအခုစစ်ကောင်စီရဲ့တပ်စခန်းတွေကအဓိကမြုပ်ပေါ်ကူမြုပ်မှာပဲရှိတော့တယ်ကူမြုပ်ဆိုတဲ့နေရာမှာဒီနေဖဲတွေအားလုံးကတော့သူတို့စိုးမိုးထားနိုင်မှုမရှိတော့ပါဘူးအဲ့ဒီမြုပ်ထဲမှာပဲရှိတော့တယ်မြုပ်ထဲဆိုတဲ့ဟာတော့မှထန်တလာမြုပ်ဆိုရင်အားလုံးတည်တဲ့အတိုင်းပဲပျက်စီးသွားတယ်အဲ့ဒီမှာထန်တလာမြုပ်ထဲမှာကျွန်တော်တို့ယနေ့အထိဒီစစ်ကောင်စီနဲ့ကျွန်တော်တို့ဆိုပြီးတော့နှစ်ဖက်တပ်ဆွဲထားပြီးတော့အခုနေစင်ရေးဆက်တိုက်ပွဲကြီးဖြစ်နေတာဖြစ်ပါတယ်အဲ့ဒါကြောင့်အခုကျွန်တော်တို့ရာခိုင်နှုံးနဲ့တွေ့ရရင်တော့ကြောဖက်အနေဖက်ဒီအားလုံးကတော့ကျွန်တော်တို့စိုးမိုးထားပြီးပြီဒီမြုပ်ကိုမြုပ်မှာပဲသူတို့ကအထိုင်နဲ့နေတော့တယ်မြုပ်ပြင်ကိုသူတို့မထွက်နိုင်တော့ဘူးအဲ့ဒါကြောင့်နေမြေစိုးမိုးမှုအရာပြောရရင်တော့ဒီတရမှာ85နဲ့80အကြားတော့ကျွန်တော်တို့ဘက်ကအစိုးမထားနိုင်တဲ့အနေအထားမှာရှိနေပါပြီလို့ကျွန်တော်အဲ့လိုပဲကျွန်တော်တုံ့တပ်ပြောချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အဲ့လိုစိုးမနေမြေတွေကိုဒီချင်းတက်ဖွဲ့တွေကိုယ်တိုင်ပေါ့နော်ချင်းဖွဲ့စည်းတွေကိုယ်တိုင်ကစိုးမလာတဲ့အပိုင်းမှာအုတ်ချုပ်ရေးပိုင်းကိုကြားတော့ဘယ်လိုမျိုးစောင့်ရနေလဲရှင
်ကျွန်တော်တို့ဒီအုတ်ချုပ်ရေးဆိုတဲ့နေရာမှာအခုရခိုင်ကလေးကိုကတရမှာ95-90ရာခိုင်နှုန်းလောက်စိုးမထားတဲ့နေရာအလုံးကဒီမြုပ်နေတဲ့ဒေတာအခြေဆိုင် ီတော့သူတို့တီချာစီအုတ်ချုပ်ရည်မျိုးကိုသူ့ဟာသူပေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်အခုနဲ့ဒီနေ့ဒီချင်းမှာကျွန်တော်တို့ကအဲ့ဒါဒီကိုစူးစီးပြီးတော့ကျွန်တော်တို့ချင်းပြည်အဆင့်ဒီအမျိုးသားအဆင့်အုတ်ချုပ်မှုမျိုးကိုအားလုံးစူးစီးပြီးတော့ကိုကျွန်တော်တို့ပေါ်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကျွန်တော်တို့အနေနဲ့ချင်းလင်းကောင်စီဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားပါတယ်ဒီချင်းလင်းကောင်စီကိုကျွန်တော်တို့ CNFC အနေနဲ့ရဲ့ပြည်တော်မြို့နယ်ဒေသအခြေစိုက်အုပ်ချုပ်ရေးအဖွဲ့ဒီရဲ့ပြည်တော်2020မှာအနိုင်ရရှိတဲ့လွှတ်တော်ကိုယ်စားလှယ်နေဦးတော်လှန်ရေးမှာပါဝင်တဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီနဲ့ဆိုပြီးတော့ကျွန်တော်တို့တုံးစုတုံးဖလှယ်နဲ့အဲ့ဒီချင်းလင်းကောင်စီကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေမှကျွန်တော်တို့ဒီချင်းပြည်အစဉ်ဥရေပြုရေးပြီးတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုပြီးတော့ကျွန်တော်တို့ဒီအစိုးရကိုပေါ်ဆောင်သွားမှာဖြစ်ပါတယ်အဲ့ဒီအောက်မှာဒီအုပ်ချုပ်ရေးဒီကိုဒီညုံနေအစဉ်ဒေတာအစဉ်အားလုံးစုစည်းပြီးတော့ဒီချင်းပြည်အစဉ်အုပ်ချုပ်ရေးမျိုးကိုအခုပေါ်ဆောင်နေတာဖြစ်ပါတယ်အဲ့ဒီအောက်မှာပါပဲကျွန်တော်တို့ကဒီရပ်ပေါင်း60အတွင်းမှာအဲ့ဒီအုပ်ချုပ်ရေးကိုလေပတ်နိုင်ဖို့အခုချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြီးတော့အဲ့ဒီဥပဒေအတိုင်းဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုနှွေဦးတော်လန်ကြီးကနေပေါ်ပေါက်လာတဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ရောဒီချင်းဒီတော်လန်ကြီးတက်တယ်ပေါ့ဒီသဖြင့်ဒီ CNF နဲ့အားကြတော့ဘလို့ဟိုဆက်ဆံရေးမျိုးရှိပါလဲရှင
်ဟုတ်ကဲ့ဒီ NUG နဲ့ဆိုရင်တော့ကျွန်တော်တို့ကအာနာဒီမြောင်းလှိုင်ကနေအာနာသိမ့်ပြီးနောက်ပိုင်းဒီ NUG နဲ့ပထမဆုံးချိတ်ဆက်တဲ့လက်နက်ကင်အဖွဲ့အစည်းဖြစ်ပါတယ်အဲ့ဒါကြောင့်ဒီအင်ယူဂျီနဲ့ကျွန်တော်တို့ကဒီနားလေမှုစာချုပ်လာအင်ဟို MOU ကိုလက်မှတ်ထိုးပြီးတော့အဲ့ဒီအတိုင်းကျွန်တော်တို့ကနေဦးတော်လိုင်းမှာအတူတကွာလက်တွဲပြီးတော့အပြန်လှန်လေးစားမှုနားလေမှုနဲ့စီရင်နိုင်ငံကြီးကိုအတူတူပေါ်ဆောင်ဖို့ဆိုပြီးတော့အင်ယူဂျီနဲ့ကျွန်တော်တို့ကနှစ်ကိုကရဲကိုကဟို MOU ဆိုင်နားလေမှုစာချုပ်တော့ရရှိပြီးသားဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီအင်ယူဂျီနဲ့ CNF အနေထားနဲ့ပေါ်လကောင်းကိုချင်းပြည်ချင်းလန်းကောင်စီအနေထားနဲ့တော်လကောင်အဲ့ဒီလိုကျွန်တော်တို့ဆက်လက်ပြီးတော့စီရင်နိုင်ငံကြီးအုပ်ချုပ်ရေးဒီကိုချိတ်ဆက်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ဒီအခုဆိုရင်ရှမ်းမြောက်မှာစတင်ခဲ့တဲ့ဒီနီနောင်မဟာမိတ်သုံးဘွဲကစတင်ခဲ့တဲ့ဒီစစ်စီရေးအရှိန်အဟုန်ကဟိုတနိုင်ငံလုံးကိုရိုက်ခတ်ခဲ့တာပေါ့လေဥမာချင်းပြည်နယ်မှာဆိုရင်လည်းအရင်ကတည်းကတော့ဒါတိုက်ပွဲတွေရှိနေတယ်ဒါပေမဲ့ဒီအရှိန်အဟုန်ကချင်းပြည်နယ်ကိုလည်းရိုက်ခတ်တဲ့အတွက်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကဒီလိုအခုနှွေဦးတော်လှန်ရေးနဲ့ဆက်ဆက်ပြီးတော့ဒီသူစစ်ကောင်စီကိုပြန်ပြီးတော့ခုခံနေတဲ့အနေအထားမှာအခုဆိုရင်စစ်ကောင်စီဘက်ကသူတို့တွဲဆုံဆွေးနွေးဆိုပြီးတော့ရှမ်းပြည်မြောက်ပိုင်းမှာသူတို့ကမ်းလှမ်းပြောဆိုလာတာတရုတ်ကူညီတာဝီပြောဆိုလာတာတွေလည်းရှိတဲ့အခါကျတော့အဲ့လိုမျိုးပေါ့နော်ဒီလိုတွဲဆုံဆွေးနွေးရေးဒီစစ်ကောင်စီဘက်ကအဲ့လိုမျိုးပြောလာတယ်တစ်ဖက်မှာလည်းတိုက်ပွဲတွေကဆက်ဖြစ်နေရဲဆိုတော့ဒီစစ်ကောင်စီပေါ်မှာတိုင်းသားအလက်နက်ကိုင်ဖွဲ့စည်းတွေရဲ့သဘောထားဟိုအဓိကဆွေးနွေးရေးပေါ့တွဲဆုံဆွေးနွေးရေးဆိုတဲ့သဘောထား CNF နေရောဘယ်လိုရှိလဲရှင
်အဲ့ဒီတွဲဆုံဆွေးနွေးရေးဆိုတဲ့နေရာမှာအခုကျွန်တော်တို့အရင်2015မှာ NCA လက်မှတ်ရေးထိုးထားတဲ့တွဲဆုံဆွေးနွေးရေးကဒီ2018ဖွဲ့စည်းပုံတနိုင်ငံလုံးအတိုင်းအတာနဲ့ပြင်ဆင်ဖို့အဓိကကနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုရဲဟာအဲ့ဒီ NCA အခုအရှိန်မြောက်မှာဖြစ်နေတဲ့တွဲဆုံဆွေးနွေးဆိုတာအဲ့ဒါမဟုတ်ပါလက်တလော့ဒေတာတစ်ခုစစ်စင်ရေးတစ်ခုနေရာတစ်ခုအခက်အတန့်စီရေးဒီပါတယ်နည်းနည်းငြိမ်သွားအောင်ဆိုပြီးတော့မှလုပ်တဲ့ကြားထဲမှာဖြတ်ပြီးတော့ဖြစ်လာတဲ့တွဲဆုံဆွေးနွေးရေးဖြစ်ပါလိမ့်မယ်ကျွန်တော်အဲ့လိုပဲမြင်မတူဘူးကျွန်တော်တို့ NCA တနိုင်ငံလုံးအတိုင်းအတာနဲ့ထိုးရတာနဲ့အခုဟာတော့မတူတော့ဘူးဆိုတော့အခုအရှင်းမြောက်ဒီအရှင်းမြောက်ကစစ်ကောင်စီကတရုတ်ကလုံနေတဲ့ဟာဒီကကြားကာလကပြောရရင်တော့အာတတင်းကအကိုက်ခဲပျောက်ဆေးလိုမျိုးနေဖြစ်ပါလေဆိုတော့အဲ့ဒီအရှင်းမြောက်သုံးဖွဲ့ကလည်းသူတို့မှနိုင်ငံရေးရည်မှန်းချက်ဥတီချက်အခိုင်အမာရှိထားပါတယ်အဲ့ဒီတွဲဆုံဆွေးနွေးရေးကြောင့်အဲ့ဒီသူတို့ရဲ့ဥတီချက်နိုင်ငံရေးရည်တည်ချက်ကလုံးဝပြပြသွားနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်အဲ့ဒါလိုပဲပြောချင်တယ်နောက်ပြီးတော့အခုနေဦးတော်ဆောင်ချင်းမှာကျွန်တော်တို့ဒီနောက်နှစ်ဇန်နဝါရီပြည့်တော့3နှစ်ပြည့်တော့အဲ့ဒီကာလအလျှောက်တော့တိုက်ပွဲအနေထားကိုကြည့်လိုက်ကျွန်တော်တို့ဒီဟာပထမဒီ ने उतो लांग ये पटमा की बारो जनों रोजे कुकुकु ताईजे ने कुकंग काकुए ने इन आ टीसावरे कालालु डोलो बारे दुरिया हे मागारो तोरो जनों रो दी कुकंग सिने चेमोंसी अजा चेमोंसी लो नाइन पो जनों रो कुकुकु कुकंग काकुए ने ऐडिलो जनों रो ऐडी शिथारे इन आ अलिगो तुम पिबुरो डोलाये सिनो यारे से अकु तारिया ท่านเสด็จตรงจ้าเอรามโหตุจนเราเพิกันเนี่ยสี่อาตาลาบีโรมาเชมุสิอันนี้ท่ากูยอดตัวนะเอรีอันนี้ท่ามาจนเราดีกูเชมยาวต้องเพิกันปาลาโรจีดีนุยอุตุสันยิกาอัติตะพันเอรีโลอัติตะพันเนี่ยจนเราใช้จี้อ่ะปอลาลามิวพิจารณามาส่วนนี้ตรงเอรีเอ็ดดีเนาะไปต้องเพย์ วันจีรูทูเซเว่นสิ่งยี่จีก้าเอ็มดามาดีโตสันจีเอ็ดที่ยอดเจมหาบิวาเนี่ยเจสิ่งยี่จีรูคุลุขึ้นเลยเลือดตัวเย็นจันโอรุดีดีปุ่นเลียดียาวปีสปีนปุ่นเลียดีเอ็ดเช่นต่างกูปกุกูบ้านเนี่ยดีมกุยตังกันเนี่ยสิ่งต่างสิ่งคุณสิเช่นต่างวันวันพบเป็นสินทาวีบ้าเสด็จมาละอันนี้เอ็ดดีไปปกติวันนี้ทั้งหลายเราเปล่าไม่รู้ยาวชีวิตจะได้ปุ่นเลยยาดมเช่นเราเช่นมั่งบุสูบิโรแต่เป็นแม่อากูเชื่อมโยงต้องพูดกันเนี่ยวันลาโรเอร่าดีอารมณ์ว่าเปลี่ยนยุคตัวเรื่องนี้ทำมาที่เดียร์จังยินดีใช่ไหมดีปีมากันเนี่ยสิ่งต่างๆที่เช่นเราสิ่งที่ทุลาราเป็นมือชีวิตเป็นรูปมือชีวิตคือสิ่งเดียว ดีอัจฉริยสังคมสิ่งเดียวเช่นเรามาในกูเกรงกับตัดเชื้อทางวิทยาศาสตร์ของเราเนี่ยนิวตันได้พูดถึงสิ่งนี้ในเพื่อพิบัติเราจะจงรู้ดีว่าเช่นยังต้องพูดต่อตัวต่อในโลกนี้ที่สุดมหาเมฆพอดีมาพอดีเช่นเรามาอุติเชตุนีในโลกนี้โฮเพกาสิ่งนี้จะลงอย่างดีเพกาเลยเช่นเราสิ่งที่เราทดสอบมันเอาน่าตัวหาตัว
ปอลาระเดียจังรู้ว่าอุติเชลิตุนีลาโรเนี่ยเอเดลูเนี่ยจังรู้ว่าสิ่งยี่บุเอเดลูเนี่ยบิวฮาร์ตินเนี่ยมหาบิวฮามยอเอเดลูสิ่งยี่ดีบุจังรู้ว่าโอซังเคราพิบาร์โอเคฟิวอิมเมอริกันแต่งานนี้สินเดซเป็นนี่เดนเอาส่วนยังกบาลเนี่ยมาดเรนเนี่ยเดนสามาริโกอิเมดเรนลาพินเนี่ยวิวเอเบย์เดติสโกนี่เซียบุเป็นนิวาเรชเองกุสเวนดีอิเมดเรนลาโก Facebook สามยี่นาการนี้เปลี่ยนเรื่องกุกุดาวอยู่ในมารีFacebookต้องอยู่ในตัวนี้เนี่ยฟิวอิมเมอริกัน Facebook สามยี่นามา Sign up สุดเลยอพยายามเดินเรื่องกุในไลน์อโลเลียว จำเป็นอินเทอร์เน็ตเป็นมาสามยี่นาบอกว่าอีเมลเดินว่าต้องอยู่ในเนี่ยก็ยาวชิบารีฟิวอิมเมอร์มาไว้เป็นมาสามยี่นามาส่วนเนี่ยเดินเนี่ยออกมาเว้นสามมุมยาสุดเลยก้าวเส้นเนี่ยเนี่ยจะอีเมลเดินว่าสุดเลยสาดาเลตุยเนาะเอี่ยงนี้เปล่าอีเมลเดินว่าต้องอยู่ในไหมแล้วทีนี้ก็รอฟิวอิมเมอร์มาอีเมลเลยสักเบอร์มิเซตฟิวอินยูสต์คอมถ้ามันไม่เลยฟิวอิมเมอร์มาเฟซบุ๊กเมสเซนเจอร์อันนี้เปล่าก็ยังอีเมลเลยสักก็ยี่ปุ่นไลป ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်လာနေမနက်ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတရထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ကြည့်ရှုနားဆင်ရမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချဲမဆုမြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်တင်ပြသွားမှာပါအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စာချင်ပါတယ်နိုင်ငံရေးစစ်ရေးစီးပွားရေးပဋိပက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံရေးကိစ္စဟာကမ္ဘာကိုချိန်ချမှုဖြစ်ခြေတစ်ခုအဖြစ် Foreign Policy Magazine ကဖော်ပြပါဗျာ2024နှစ်တည့်အတွက်ကမ္ဘာအရေးဖြစ်နိုင်ခြေတွေကိုခန့်မှန်းသုံးသပ်ရမှာထည့်သွင်းထားတာဖြစ်ပါတယ်ဒီတစ်ပတ်ကမ္ဘာမြို့မှာမီဒီယာမြင်ကွင်းမှာဆောင်းပါးရှင်ပြည်တွင်းနိုင်တဲ့အသူအလိမ့်မှတင်ဆက်ထားပါတယ်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေ2024ကမ္ဘာကြီးရဲ့တအုံနှွေးနှွေးချင်းချောက်မှုဖြစ်ရတွေ့တဲ့ကမြန်မာနိုင်ငံအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ် ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2024နှစ်သစ်ကူးပွဲတော်ကနယူးဇီလန်ရဲ့မြို့တော်အော့ကလန်မှာရှိတဲ့စကိုင်းတာဝါမျိုးစင်ကနေမီးရှူးမီးပန်းတွေပစ်ပေါက်ကနှစ်သစ်ကူပထမဆုံးကြိုဆိုခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဩစတြေးလျကဆစ်ဒနီမြို့ဂျပန်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကနယူးယောက်မြို့ကြီးတွေအပါအဝင်ကမ္ဘာတဝန်းမှာပျော်ရွှင်စွာဆင်နွှဲခဲ့ကြပါတယ်အဲ့ဒီလို2024နှစ်သစ်ကူးပွဲတော်ကိုပျော်ရွှင်စွာဆင်နွှဲပြီးစနိုင်ပိုင်းကြာမှာပဲယူကရိန်းနိုင်ငံရဲ့မြို့တော်ကီးဖ်အပါအဝင်မြို့တချို့ကိုရုရှားကဒရုန်းမောင်းများစွာအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။အလားတူပါပဲနှစ်စန်းတရနေ့မှာဟားမတ်စ်တွေကအစ္စရေးနိုင်ငံတဲကိုဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေ့ရတယ်လို့ဂျပန်နိုင်ငံအနောက်ဘက်ကန်ယူတန်ခွန်ရှူးကျွန်းဒေသမှာပြင်းအား 9.6 ရှိတဲ့ငလင်ကြီးလှုပ်ခတ်ခဲ့တာကိုမီဒီယာတွေမှမြင်တွေ့ခဲ့ရပါတယ်။ကမ္ဘာသတင်းဌာနကြီးတွေဟာနှစ်တစ်နှစ်ကုန်ဆုံးသွားတဲ့အခါမှာတစ်နှစ်တာအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးရထူးခြားထင်ရှားတဲ့ဖြစ်စဉ်တွေကိုသုံးသပ်တင်ပြကြသလိုလာမယ့်နှစ်သစ်မှာဖြစ်ထွန်းပေါ်ပေါက်လာနိုင်ခြေတွေကိုလည်းကြိုတင်ခန့်မှန်းဖော်ပြလည်ရှိကြပါတယ်။ဩဇာကြီးရဲ့ Washington DC ခြေစိုက် Foreign Policy Magazine ကြီးက2024ခုနှစ်ထဲမှာဂရုမစိုက်လို့ကိုမရတဲ့တုံ့နှွေးနှွေးချင်းကြောက်နေတဲ့ကမ္ဘာဖြစ်ရ၈ခုကို January 2ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဖြစ်ရ၈ခုထဲမှာမြန်မာအရေးဟာတခုအပါအဝင်ဖြစ်နေတာတွေ့ရပါတယ်။မြန်မာနိုင်ငံတွင်းကပြည်ပကနဲ့မတည်ငြိမ်မှုတွေဟာမဟာဗျူဟာရတည်ရှိနေတဲ့အရှေ့တောင်အာရှဒေသကအိန္ဒိယနိုင်ငံတွေအပါအဝင်အာရှရဲ့အင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုပါရိုက်ခတ်ချင်းကြောက်နေပြီဖြစ်တယ်။အနောက်နိုင်ငံတွေကဖိအားပေးနေတဲ့ကြားကပဲတရုတ်နဲ့အိန္ဒိယဟာမြန်မာစစ်ကောင်စီကိုဖွံ့ဖြိုးရေးဆိုင်ရာနဲ့လုံခြုံရေးဆိုင်ရာအကူအညီတွေပေးအပ်နေတယ်လို့တစ်ချိန်တည်းမှာပဲမြန်မာစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့တော်လိုင်းရင်အားစုတွေနဲ့လည်းဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတာတွေ့ရတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာလူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးဆိုင်ရာကပ်ပြီးအချိန်မရွေးကြောက်နိုင်တယ်လို့လည်း Foreign Policy Magazine ကြီးကတတိပေးထားပါတယ်။
ဂျပန်သတင်းစာ Nikkei Asia ကလည်းထိုင်ဝမ်မှာခေါင်းဆောင်တဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ပြောင်းရွှေ့မှုနဲ့ပါရီအိုလံပစ်ဆိုတဲ့ခေါင်းစဉ်နဲ့2024ခုနှစ်မှာအသစ်ဖြစ်ပေါ်လာနိုင်ခြေတွေကိုတင်ပြထားပါတယ်အဲ့ဒီအထက်မှာတောင်အာရှအရှေ့အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေမှာရွေးကောက်ပွဲတွေရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာစစ်တကာအာဏာသိမ်းပြီးနောက်၃နှစ်ကြာချိန်အခြေအနေကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ရွေးကောက်ပွဲတွေကတော့ January 9ရက်မှာ Bangladesh, January 13ရက်နေ့မှာ Taiwan, February 10ရက်နေ့မှာ Pakistan, February 14ရက်နေ့မှာတော့ Indonesia နိုင်ငံတွေမှာရွေးကောက်ပွဲတွေပြုလုပ်မှာဖြစ်ပါတယ်။2024ခုနှစ် January 13ရက်နေ့မှာပြုလုပ်မဲ့ထိုင်ဝမ်ရွေးကောက်ပွဲဟာထိုင်ဝမ်တွေကြုံတွေ့နေရတဲ့တရုတ်ရဲ့ဗိုလ်ချုပ်ဆိုမိုမှုတရုတ်ရဲ့စိတ်ဓာတ်စစ်ဆင်ရေးနဲ့ရွေးကောက်ပွဲမှာတရုတ်ရဲ့ဝင်ရောက်စွပ်ဖက်မှုတွေကိုဘလို့ဖြစ်ရှင်းမလဲဆိုတာစမ်းသပ်မဲ့ရွေးကောက်ပွဲဖြစ်လိမ့်ပါမယ်တမရလောင်းတွေနဲ့ရှေ့ဆုံးကပြေးနေတာကတော့လက်ရှိအာဏာရပါတီ Democratic Progressive Party ရဲ့ဒုတမရလိုက်ချင်တီဖြစ်ပြီးတော့သူတို့ကလိုက်နေသူတွေကတော့တရုတ်ရင်းတဲ့ Kuomintang Party ကဟွန်ယုံအီနဲ့ထိုင်ဝမ်ပြည်သူ့ပါတီကခွန်ဝမ်ဂျဲရိုဖြစ်ပါတယ်အဓိကပြိုင်ဘက်ဖြစ်တဲ့လိုင်နဲ့ဟိုရူဟာအခြေခံနိုင်ငံရေးသဘောအရမတူညီကြသူတွေဖြစ်ပါတယ်။ထိုင်ဝမ်ဟာဒီမိုကရေစီကျွန်းနိုင်ငံလေးဖြစ်ပြီးတော့တရုတ်ကွန်မြူနစ်ပါတီအနေနဲ့ဘယ်တော့မှမအုပ်ချုပ်ခဲ့ဘူးပါဘူး။ဒါပေမဲ့အိန္ဒိယအင်အားကြီးတရုတ်နိုင်ငံရဲ့ဖိအားကိုတော့ပိုပြီးခံလာနေရတဲ့နိုင်ငံဖြစ်တယ်လို့ Nikkei Asia ကရေးသားထားပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးရေးသားရမှာတော့လာမယ့်ဖေဖော်ဝါရီ၁ရက်နေ့ဆိုရင်ရွေးကောက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်စီကအာဏာသိမ်းခဲ့တာ၃နှစ်ပြည့်မှာဖြစ်တယ်။ပြီးခဲ့တဲ့အောက်တိုဘာကစပြီးရှမ်းပြည်နယ်မြောက်ပိုင်းနိုင်ငံအရှေ့ပိုင်းကကယားပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်တွေမှာရင်ဆိုင်တိုက်ပွဲတွေပိုကျယ်ပြန့်လာခဲ့တယ်။အာဏာသိမ်းစစ်ကောင်စီဟာနိုင်ငံရဲ့အရေးပေါ်ကာလအခြေအနေကိုအသုံးပြုပြီးတပ်တန်း၄ချိန်တိုးခဲ့ပြီးလာမယ့် January အကုန်မှာလည်းနောက်ထပ်တက်တန်းထပ်တိုးပွဲရှိတယ်လို့ရေးသားဖော်ပြထားပါတယ်
2024ခုနှစ် November လမှာပြုလုပ်ဖို့ရှိတဲ့ American ရွေးကောက်ပွဲအကြောင်းကိုလည်း Nikkei Asia ကရေးသားထားပါတယ်။2024ခုနှစ် American သမ္မတရွေးကောက်ပွဲဟာလက်ရှိသမ္မတ Joe Biden နဲ့သမ္မတ House Donald Trump တို့ရှင်ပြိုင်ကြမယ်မကြေပွဲဖြစ်လာနိုင်ပါတယ်။ ဒေါ်နယ်ထရမ့်က globalization ကိုလက်မခံဘဲအမေရိကန်ပထမနိုင်ငံခြားရေးမူဝါဒကိုကျင့်သုံးပြီးတော့ဂျိုးဘိုင်ဒန်ကတော့အမေရိကန်နဲ့မဟာမိတ်တွေကြားပုံမအကောက်ခိုင်ပါတဲ့မဟာမိတ်ဆက်ဆံရေးကိုအလေးထားတည်ဆောက်တဲ့နိုင်ငံခြားရေးမူဝါဒကိုဗဟိုပြုပါတယ်ဒါပေမဲ့သမ္မတဂျိုးဘိုင်ဒန်ရောသမ္မတဟောက်ဒေါ်နယ်ထရမ့်ပါတရုတ်အပေါ်ခက်မှန်မှာဆက်ဆံတာကတော့အတူတူကြတယ်လို့ Nikkei Asia ကဆိုပါတယ
်တရုတ်ဟာနိုင်ငံရေးအရရောစီးပွားရေးအရပါအင်အားကြီးမားတဲ့နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံနဲ့လည်းနယ်နိမိတ်ရှိရှေလျားစွာထိစပ်နေတဲ့အိမ်နီးချင်းနိုင်ငံလည်းဖြစ်ပါတယ်စီးပွားရေးအရတရုတ်ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံတွင်းမှာအများဆုံးရှိနေပြီးနေဆက်ကုံသွယ်ရေးမှာလည်းတရုတ်ပေါ်မိခိုအားထားနေရတာပါနိုင်ငံရေးအရလည်းမြန်မာနိုင်ငံအပေါ်မှာတရုတ်ဩဇာလွှမ်းမိုးမှုကြီးမားတယ်ဆိုတာအထူးပြောစရာလိုမယ်မထင်ပါဘူးအခုလက်တလောမှာကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုဥဆောင်ဆင်နွှဲနေတဲ့မြောက်ပိုင်းညီနောင်သုံးဘွဲ့နဲ့စစ်ကောင်စီတို့ကိုတရုတ်ကသူ့ဩဇာသုံးပြီးတွဲဆောင်ဆွေးနွေးစီတာကတက်သေးတာတကတစ်ခုပါပဲဒီလိုအချိန်မှာပဲ NUG နိုင်ငံကြီးဌာနကထုတ်ပြန်တဲ့အမျိုးသားညီညွတ်ရေးအစိုးရ၏တရုတ်နိုင်ငံဆိုင်ရာသဘောထားထွက်ပေါ်လာတာတွေ့ရပါတယ်2024ဇန်နဝါရီ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီသဘောထားကြေညာချက်မှာအပိုက်10ပိုက်ပါဝင်တာတွေ့ရပြီးဒေါ်လာရင်းအင်အားစုတွေကြားမှာတော့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်အထူးသဖြင့်သဘောထားကြေညာချက်အပိုက်4ပါတရုတ်တနိုင်ငံတဲ့မူဝါဒကိုဆက်လက်ကျင့်သုံးပြီးနဲ့အပိုက်9ပါ2021ခုနှစ်ဆီယာနာသိမ်းမှုမတိုင်ခင်နှစ်နိုင်ငံနဲ့နမိတ်သတ်မှတ်မှုစာချုပ်များအပါအဝင်နှစ်နိုင်ငံကြားသဘောတူချုပ်ဆိုခဲ့သည့်စာချုပ်များအားလုံးကိုမြန်မာနိုင်ငံမှတာဝန်ယူဆက်ခံပြီးဆိုတဲ့အချက်နှစ်ချက်ပေါ်မှာဝေဖန်ခြင်းခံနေရတာဖြစ်ပါတယ်ခင်ဗျာ
ခရော ISP မြန်မာရဲ့မြင်ကွင်းကျဲမဆူကိုတင်ဆက်ပါမယ်အနာဒိမ်မှုအလွန်သုံးနေနေပါကာလအတွင်းနိုင်ငံတော်လက်နက်ကိုင်တပ်ဖွဲ့တွေပုံများပြားလာခြင်းနဲ့အတူပဋိပက္ခကျေပြန်တရားမှုလည်းကြီးမားလာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်အမြင့်ကွင်းကျယ်မဆူမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်
ISP မြန်မာကစုဆောင်းထားတဲ့အချက်လက်တွေအရ၃နှစ်တာအတွင်းနိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့68ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြို့နယ်ပေါင်း121မြို့နယ်မှာတိုက်ပွဲရှိခဲ့ပြီးမြို့နယ်50နဲ့အထက်မှာလားစင်တိုက်ပွဲဖြစ်နေပါတယ်။တိုက်ပွဲအရေတွာအပြင်၃နှစ်နီးပါးအတွင်း12,500ကျော်ဖြစ်ခဲ့ပါတယ်။စစ်စင်ရေးတစ်တုံညာနှစ်ခုနဲ့အတူမြို့သိမ်းတိုက်ပွဲတွေလည်းများပြားလာပါတယ်။မျိုးပေါင်း24မျိုးကိုတော်လိုင်းအင်အားစုတွေဘက်ကတင်ယူတာပါတယ်အပြင်အဓိကလမ်းမကြီးတွေကိုစိုးမိုးနိုင်မှုအားပြိုင်မှုတွေလည်းရှိလာခဲ့ပါတယ် ISP မြန်မာရဲ့လေးလံမှုအရမြို့နယ်140ခုမှာလုံခြုံရေးဆိုင်ရာညွန်ကိန်းပြင်းထန်တက်ရောက်မှုမြင်လာတွေ့ရပါတယ်တိုက်ပွဲဖြစ်မြို့နယ်ကြီးရဲ့လူငယ်ရင်းဆိုင်ရာပြင်းထန်တိုက်ရောက်မှုကိုလေ့လာတဲ့အခါ140ခုမှမြင်မာနေတာပါမြန်မာစစ်တပ်ဟာတိုင်းပြည်ရဲ့53ရာခိုင်နှုန်းလောက်ကိုထိထိမိမိမထိန်းနိုင်တော့တဲ့သဘောပါပဲစကိုင်းတိုင်းမှာအဆိုးဆုံးဖြစ်ပြီး38မြို့နယ်ထဲမှာမြို့နယ်30ရဲ့ညွန်ငင်းကမြင်မာနေပါတယ်ရှမ်းပြည်နယ်ကဒုတိယအများဆုံးဖြစ်ခဲ့ပြီးမြို့နယ်24ခုမှညွန်ငင်းမြင်မာနေပါတယ်တိုက်ပွဲဖြစ်မြို့နယ်တွေရဲ့စစ်ပြေးဒုက္ခတွေအရေးတပေါ်မူတည်ပြီးလူသားချင်းစာနာမှုဆိုင်ရာကြက်တဲကိုလည်း ISP မြန်မာကလေ့လာခဲ့ပါတယ်။ဒီအထက်မြို့နယ်45ခုမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲကမြင်မာနေပါတယ်။စကိုင်းတိုင်းကအများဆုံးရင်ဆိုင်နေရပြီးအရေးတွက်အားဖြင့်19မြို့နယ်ရှိပါတယ်။ဒါအပြင်ကင်းဒီဒေသတစ်ခုလုံးနီးပါးဟာလည်းလူသားချင်းစာနာမှုအကြက်တဲဖြစ်နေပါတယ်။တိုက်ပွဲဖြစ်မြို့နယ်တွေမှာစစ်ကောင်စီကပြည်သူဝန်ဆောင်မှုကိစ္စတွေလုပ်ပေးနိုင်သလားဆိုတာကိုလည်း ISP မြန်မာကလေ့လာခဲ့ပါတယ်။လေ့လာမှုအရ မြို့နယ်ပေါင်း58ခုမှာပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေအကျဆိုင်နေပါတယ်။ဒီနေရာမှာလဲစကိုင်းတိုင်းနဲ့ရှမ်းပြည်နယ်မှာအဆိုးအဝါဆုံးခြုံတွေ့နေရတာပါ။စကိုင်းတိုင်းကမြို့နယ်14ခုမှာပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်တော့ပါဘူး။ရှမ်းပြည်နယ်ရဲ့မြို့နယ်17ခုမှာလဲပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေပြည့်ဝနေပါပြီ။
ဖီမြမရဲ့မြင်ကွင်းကျဲမဆူများအပြီးမှာတော့မြမပြိမပေးစာများကဏပါမအေးတဏ္ဍကျော်ကစူးစီးတင်ဆက်ထားပါတယ်ရှင
်ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။မင်္ဂလာပါ VOA မိသားစုများခင်ဗျာ။နေဟောင်းကိုနှုတ်ဆက်ခြင်းနဲ့တူနှစ်သစ်မင်္ဂလာအဖျားဖျားရှိကြပါစေလို့ထိုင်းနိုင်ငံကနေရင်ဖွင့်လိုက်ပါတယ်။ VOA နဲ့ပရိသတ်သောရရှင်တွေဆက်ဆောင်ဝလာတစ်ခုလုံးရှိကုန်ကြတဲ့အားလုံးသောကုသိုလ်တွေကိုရယူဖို့မေတ္တာပေးဝေလိုက်ပါတယ်တဲ့။ခွန်တော်ယထာဆိုတဲ့သောရရှင်နှစ်သစ်မင်္ဂလာဆုတောင်းတစ်ခုပို့လာတာဖြစ်ပါတယ်။ထတဲ့သောရရှင်တယောက်စာရင်းနေကြသောရရှင်ပါပဲသူကတော့နာမည်လေးထည့်မပြောစေချင်ပါ VOE တဲ့ Christmas နေ့တုန်းကဆူတောင်းလွာလေးကို Messenger ကရေးပို့လာတာပါကျေးဇူးတင်ပါတယ်နော
်ချစ်တော် VOE 2023ဒီဇင်ဘာ25ရက် Christmas Day မှာ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးပျော်ရှင်ကြပါစေနော် VOE ကိုလည်းစာရေးကြပါအောင်ရှင်လို့ပြောတတ်တယ်မအေးတန်တာကြော်ကြီးအနေနဲ့ကြားကနေပြီးတော့ VOE ရဲ့သတင်းလေးကိုစောင့်မျှော်နားဆင်နေပါတယ်နော် VOE မိသားစုအားလုံးကျန်းမာကြပါစေနာမည်နဲ့ထပ်မပြောပါနဲ့နော
်အနေနဲ့ကြားကနေသတင်းလေးစောင့်မျှော်နားထောင်နေရတယ်ဆိုလို့စိတ်မကောင်းဖြစ်မိပါတယ်ရှင်ဘေးရနေရကင်းရှင်ကျန်းမာရှင်လန်းပါစေလို့ဆုတောင်းပါတယ်နော် VOE ကနေပြီးခဲ့တဲ့နှစ်ကုန်တဲ့ဒီနှစ်နှစ်ဆန်းပိုင်းရက်တွေမှာVOE နှစ်ချုပ်အစီအစဉ်တွေအထူးအစီအစဉ်တွေထုတ်လွှင့်ပေးကြတာသောရရှင်တွေကြိုက်ကြတယ်ဆိုလို့အထူးဝမ်းသာပီတိဖြစ်ရပါတယ်ဒီထဲမှာသောရရှင်တယောက်ငါးမြင်းဆောင်စကိုင်းသားကိုလေးခွန်ကျော်စောစာရေးလာတာကတော့
နှစ်သစ်မင်္ဂလာပါ VOE ကိုသားညုံတင်ဆက်သွားတဲ့ຫນွေဦးတော်လန်ရေး2023နှစ်ချုပ်သုံးတက်ချက်နှစ်ကူအထူးအစီအစဉ်ကိုနားထောင်ရတာပြည့်ပြည့်စုံစုံတင်ဆက်သွားလို့အထူးနှစ်သက်မိပါတယ်ဗျာ2024နှစ်သစ်မှာမြန်မာပြည်ကြီးလဲစစ်အာဏာရှင်အပြီးတိုင်ချုပ်ငြိမ်းပြီးတော့Federal Democracy နိုင်ငံတော်သစ်တိစောက်နိုင်ပါစေ။ဒီမိုမိခင်ကြီးတမရကြီးနဲ့တကွမတရားဖန်ဆီးခံနိုင်ငံရေးအကျဉ်းသားတော်လှန်ရေးအင်အားစုတွေအမြန်ဆုံးပြန်လည်လွတ်မြောက်ကြပါစေ။အိမ်နဲ့ဝေးနေသူအားလုံးလည်းပျော်ရွှင်စွာနဲ့အမြန်ဆုံးအိမ်ပြန်နိုင်ကြပါစေ။2024နှစ်သစ်မှာမြန်မာပြည်သူပြည်သားအားလုံးနဲ့တကွ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးကဘာသူကဘာသားအားလုံးကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပြီးတော့ငြိမ်းချမ်းခြင်းတာယာခြင်းပျော်ရွှင်ခြင်းချစ်ချင်းမေတ္တာတွေနဲ့တွေ့ဆုံပြည့်စုံကြပါစီခင်ဗျာ VOA လည်းမြန်မာပြည်သူတွေအတွက်နှစ်သစ်မှာသတင်းကောင်းတွေတင်ဆက်နိုင်ပါစီဗျာ VOA ကိုအမြဲတမ်းနားဆင်အားပေးလျက်ပ
ါမြန်မာပြည်သူတွေအတွက်နှစ်သစ်မှာသတင်းကောင်းတွေတင်ဆက်နိုင်ပါစီတဲ့ပေးရစုနဲ့ပြေးပါရစေရှင်မြန်မာနိုင်ငံရောကမ္ဘာကြီးအတွက်ပါနှစ်သစ်မှာသတင်းကောင်းတွေများများတင်ဆက်နိုင်ပါရစေလို့လည်းဆုတောင်းနေမိပါတယ်ဒီတော့ရှင်စုတွေတောင်းပေးလာတာမျိုးစုံပါနော်ပြည်ပြည်စုံတဲ့စုတွေမလို့အားလုံးမဟုတ်ရင်တော့မှတစ်ခုလောက်ပြင်အားလုံးကြုံတွေ့နေရတဲ့တော့ကားတွေချုပ်ငိမ့်နိုင်မယ်ထင်ပါတယ်အားလုံးငင်းငင်းငင်းနဲ့အိမ်ပြန်နိုင်ပါစေလို့ထက်လောင်းပြီးတော့ဆုတောင်းပေးချင်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ဆေးရည်ပရိပခါတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုဒီတစ်ပတ်ဖော်ပြပေးသွားပါမယ်နော်။ဒါနဲ့မြန်မာနိုင်ငံအရသာအုပ်ချုပ်ရေးအဖွဲ့ကအကြီးအကဲတွေကိုထောင်နဲ့ပြည်ထောင်နဲ့ချထားနေတဲ့ကိစ္စဒီအယူခံဝင်တဲ့အခါမှာလည်းဘာမှမထူးခြားဘဲနဲ့ပြည်ထောင်နဲ့ရော့ပေါ်မသွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။မြန်မာနိုင်ငံကတရားရေးစနစ်နဲ့ပတ်သက်ပြီးတော့သူတော်တော်လေးကိုအယုံကြည်ကင်းမဲ့နေတဲ့သဘောမျိုးနဲ့ရေးလာတာဖြစ်ပါတယ်။
တရားတဲ့ဥပဒေဆိုတာကျွန်တော်တို့မြန်မာနိုင်ငံမှာရှိခဲ့ဘူးလားလို့မတရားတဲ့ဥပဒေပဲရှိနေတာနှစ်ပေါင်းမနည်းတော့ပါဘူးဥပဒေထက်မှာအာဏာယူတွေအခွင့်အူးခံတွေဗဒမာသူတွေရဲ့အောက်မှာပဲရှိနေပြီးပြောတိုင်းလို့ခိုင်းတိုင်းသွားပေးမှစားရတဲ့လက်မှတ်ရတရားစားတွေပါအဲ့လိုလူထူးဆန်းတွေကမြန်မာပြည်မှာတက်တက်ကိုရှိနေတာ
တရားဥပဒေနေရာမှာရဥပဒေထက်မှာဘယ်သူမှမရှိရဘူးဆိုရင်မြန်မာနိုင်ငံမှာတော့ဥပဒေထက်မှာအများကြီးပါဆိုပြီးတည်တော်ရရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့အပတ်စဉ်လက်ခံရရှိပါတယ်ရှင်အဲ့ဒီကစာတွေကိုလည်းအမြဲတမ်းထည့်သွင်းပြီးဖော်ပြပေးနေတာပါနော်ဒီတစ်ခါတော့စိတ်တော့ကရောက်နေတာကို VOA သတင်းကြောင့်စိတ်သက်သာရရသွားလို့ပါလို့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်။ကဲဘလို့တွေဖြစ်ခဲ့တာလဲသူ့ရဲ့စာကိုနားထောင်ကြည့်အောင်ပါ
။ကျေးဇူးအထူးတင်ရပါတယ်လို့ပထမဦးစွာနှုတ်ခွန်းဆက်သလိုက်ရပါတယ် VOA ရေ။အကြောင်းကတော့လွန်ခဲ့တဲ့ရက်သက်တစ်ပတ်လောက်က VOA BBC အစရှိတဲ့သတင်းဌာနတွေကိုသတင်းလိမ်ဒေါ်လာစာပြည်ဖြည့်မီဒီယာတွေရဲ့လို့အမြဲအပုတ်ချဆွဆွဲနေတဲ့ကျတဲ့တုံးစကားစသတင်းမှန်ပြန်ကြားရေးတာဝန်ခံဆိုသူက PDF နဲ့ ERO တွေသာအကြမ်းဖက်ဖြစ်ကြောင်းအမေရိကန်ကတော့ကြေညာလိုက်ပြီးဆိုပြီးတက်တည်တက်ခါရနဲ့သတင်းထုတ်ပြန်ရုံမကမြေပြင်မှာကြီးတဲ့ပိုဆိုးသေးလို့ရှုံ့မဲ့အပုတ်ချလာတဲ့ဗီဒီယိုဖိုင်ကိုမြင်လိုက်ရတဲ့ခဏမှာအမှန်တရားကိုသိသိချင်းနဲ့ရိုက်ချိုးခံလိုက်ရတယ်လို့ကြိတ်မနိုင်ခဲမရဖြစ်နေတော့မှာပဲစကားစနဲ့နှိမ့်နွယ်တဲ့မီဒီယာတွေကလည်းဒီသတင်းကိုဂုံယူဝင်ကြောစွာဆက်ပြီးတော့ဖွားကြအပုတ်ချကြနဲ့တော်တော်အခံရခက်တဲ့အထဲလေးစားရတဲ့အချို့သောသတင်းဌာနတွေကတော့ယင်းနှစ်သူဝါကူထိုးသလိုဝိုင်းဝန်းဖော်ပြကြပြန်တော့ညင်းပေးမဲ့သူရှင်းပေးမဲ့သူမရှိတော့ဘူးလားရဲ့လို့တင်းငယ်အပြည့်စိတ်နဲ့ဒီရပိုင်းအတွင်းနေမတိထိုင်မသာဖြစ်ခဲ့ရတာဒီဇင်ဘာ23ဗုဒ္ဓနေ့မနက်ခင်း VOA မင်္ဂလာသတင်းထုတ်လွှင့်တဲ့အချိန်ထိပါပဲအဲ့ဒီသတင်းမှာတော့မြန်မာစစ်ကောင်စီကရည်ညွှန်းပြောဆိုနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2022နိုင်ငံအလိုက်အကြမ်းဖက်မှုအခြေအနေအစိုးရခံစားပါအချက်လက်တွေဟာတီးခြားအစိုးရခံစားတစ်ခုရဲ့ဥတွဲဖော်ပြချက်သာဖြစ်ပြီးအမေရိကန်အစိုးရရဲ့မူဝါဒဆန်ရာထုတ်ပြန်ချက်မဟုတ်ကြောင်းစစ်ကောင်စီနဲ့နှိမ့်နွယ်တဲ့မီဒီယာတွေကလည်းမှားယွင်းကိုကဖော်ပြနေကြကြောင်းစသဖြင့်လက်သက်တရခံအစ်စ်စကားဆအာဏာသိမ်းမှုကအစပြုတဲ့ဖြစ်ရများသာလို့ဒီရင်ကအရှိတရားအမှန်တရားကို VOA စုံစမ်းမေးမြန်းမှုကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကရှင်းလင်းထုတ်ပြန်လိုက်တာဖြစ်ပါလေလို့သတင်းကြေညာသံကြားလိုက်ရတော့မှပဲထားခုမိမတက်ဝန်သားရရင်ထဲမှာစိုးနေနေတဲ့အလုံးကြီးလဲပြုတ်ကျသွားသည့်ပမာသတင်းကြေညာသူဦးတင်မောင်တန်းကိုပြေးပွေဖက်ကဂုံယူလိုက်ခြင်းသည့်အထိကြည်နူးပီတိဖြစ်ခဲ့ရပါတယ်မသူတော်ရရဲ့မဟုတ်တန်းတရားဆူဆွဲချက်ကိုချေဖြက်လိုက်နိုင်တဲ့တကယ့်အစွမ်းအားဖြင့်သတင်းစကားတံပါပဲလို့တင်စားလိုက်ချင်ပါလေမြေသောပင်ဆိုပါစေ VOA ဥတင်မောင်တန်ကြေညာပေးလိုက်တဲ့ဒီဇင်ဘာ23ရက်နေ့နဲ့ခင်မင်္ဂလာသတင်းဟာစကားစသတင်းမှန်ပြန်ကြားရေးနဲ့သူ့နောက်လိုက်မီဒီယာအပေါင်းကိုအမြင်လန်ချိုးပစ်လိုက်သလိုပါပဲလို့နှစ်ထောင်အရကျေးဇူးတင်စကားဆိုလိုက်ရခြင်းဖြစ်ပါတယ် VOA
ဒီဇင်ဘာလလယ်ကရေးလာတဲ့တော်ရရှင်ရဲ့စာဖြစ်ပါတယ်သတင်းမှန်ကိုကြားလိုက်ရတဲ့အခါမှာသူရဲ့တောကတွေပြေပြောက်ရပါတယ်ဆိုတော့ဒီတော်ရရှင်ချိုတူခိတဆစ်အကျဉ်းသားဆိုတဲ့တော်ရရှင်ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်အားလုံးအတွက်ဒီ2024နှစ်တင်မှာပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေပေါ့ပို့ပြမြင်မြန်ရောက်ရှိပိုင်ဆိုင်နိုင်ပါလေလို့တောင်းဆုပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြောရင်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီးရင်ဖွင့်စာရီးနဲ့ဒေသချင်းတောင်းလာတဲ့တင်းနှင်းတွင်ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုပြည်ရင်မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရွှင်လန်းချမ်းမြေ့ကြပါစေရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ထူခြားစာများသတင်းများအစီအစဉ်အလှည့်ပါ။ချီလီနိုင်ငံမှာမကြုံစဘူး15ပေါင်ကျော်တဲ့ကလေးတယောက်ခက်ခက်ခဲခဲမွေးဖွားလာပါတယ်။ထိုင်းနိုင်ငံချင်းရိုင်မြို့ကစပါခင်းနယ်ပေါ်မှာတော့ကြောင်ပုံစံဒီဇိုင်းပတ်တွေကိုဝှေ့ဟင်းကနေမြင်တွေ့နိုင်ပါတယ်။ဗီနီဇွဲလားနိုင်ငံရိုးရာတစ်သားလဲတွေကိုကုန်စင်အစီပြိုင်ခဲ့ကြပါတယ်။၆ကဘာမှာတောင်းတင်နေတဲ့ခွေးတကောင်ကိုအမေရိကန်ကမ်းခြေဆောင်တက်ကရဟရင်နဲ့ကဲတင်နိုင်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုင်းခမောင်နဲ့မအီတန်းစင်တို့တင်ဆက်ထားပါတယ
်။ချီလီနိုင်ငံမှာအကြီးဆုံးမွေးကင်းစကလေးပြေး15ပေါင်10အောင်စကျော်ရှိတဲ့တားယောက်ျားလေးတယောက်ကို2023ခုနှစ်မကုန်ခင်ဒီဇင်ဘာလနှောင်းပိုင်းမှာခက်ခက်ခဲခဲမွေးဖွားနိုင်ခဲ့ပါတယ်။မွေးကင်းစာမှာအရက်နှစ်ပေနီးပါးရှိတဲ့ဒီကလေးကအကြီးလို့တဲ့အတွက်မိခင်ရောကလေးပါဆေးရုံရေးပေါ်ခန်းနဲ့ထားပြီးချီလီနိုင်ငံကာရာနီလာဟေးမြို့ဆေးရုံမှာဗိုက်ခွဲမွေးခဲ့ရပြီးတဲ့နောက်ကွန်ဆက်စီယွန်မြို့ကလေးအထူးကုဆေးရုံစီကလေးကိုပြောင်းရွှေ့ခဲ့ရပါတယ်။ကလေးကအကြီးလို့တဲ့အတွက်ကျန်းမာရေးစိုးရင်ရတဲ့ခြေနေမှာရှိခဲ့တာကြောင့်အသက်ရှူဆက်တက်ခဲ့ရသလိုဆေးဝန်ထမ်းတွေချိန်ပြည့်စောင့်ကြည့်ခဲ့ရပြီးနောက်အခုတော့အစိတ်ချရတဲ့အနေအထားကိုရောက်နေပါပြီ။ဝေကင်းစာကလေး15ပေါင်ကျော်တယ်ဆိုတာအင်မတန်ရှားပါပြီးချီလီနိုင်ငံမှာဒီလောက်ကြီးတဲ့ဝေကင်းစာကလေးကိုတခါမှမတွေ့ဘူးလို့တာဖွာမီရဲ့ဆရာဝန်ကပြောပါတယ်။ဝေကင်းစာကလေးဆိုတာအနီးတုတ်ထဲမှာတည်တည်လေးရှိနေမယ်လို့ခန့်မှန်းထားပေမဲ့သူ့ကလေးကတစ်နှစ်သားအရွယ်လောက်လူကောင်ကြီးနေတဲ့အပြင်ကျန်းမာရေးစိုးရိမ်ရတဲ့အတွက် one day one သာဖြစ်မိကြောင်းကလေးရဲ့ဖခင်လူဝစ်ကွန်ထရာကပြောပါတယ်ခင်ဗျာ။
နောက်ပိုင်းကစပါးကင်းနေမှာကြောင်လေးတွေအိမ်နေတဲ့ပုံစံဖော်ထားတာကိုဝင်းဟင်းကနေတဆင့်ကြည့်ရင်မြင်နိုင်ပါပြီ။ထန်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ကစပါးကင်းနေမှာအစိမ်းရောင်စပါးပင်လေးကိုအဝါရောင်ခရမ်းပုတ်ရောင်စပါးပင်လေးနဲ့ရောစိုက်ပြီးတော့ပုံဖော်ထားတာဖြစ်ပါလေ။စိတ်ရုံအလုံးသမားဖြစ်လှုပ်ကင်ပြီးတော့အချိန်ပိုင်းလှေသမားဖြစ်လှုပ်လှုပ်ကင်နဲ့တန်ညပုံကိုက်ခန်ကစပါးပင်တွေရောင်စုံကိုစမ်းသက်စိုက်ပြူပုံဖော်ခဲ့တာပါ။အိမ်နေတဲ့ကြောင်လေးတွေပုံစံကိုပကြီးဆရာတယောက်ကိုဆွဲခိုင်းခဲ့ပြီးတော့အဲ့ဒီနောက်အဝေးထင်းဒရုန်းကိုသုံးပြီးတော့ GPS တိနေရာပြစနစ်နဲ့ကြောင်ပုံတွေကိုပုံကြီးချပြီးစပါးကင်းမှာရေးဆွဲခဲ့ပါလေ။ထိုင်းနိုင်ငံရဲ့အခြေခံစားတောက်ကုန်ဆန်စပါးကိုအာဟာရအတွက်သာမကအနုပညာအဖြစ်လည်းမြင်နိုင်ဖို့အတွက်စိုက်ပျိုးရေးသာမကခီးသောလုပ်ငန်းတိုးတက်ဖို့ကအထောက်အကူဖြစ်စေဖို့တန်ညာပုံကိုင်ခန်ကရည်ရွယ်ဖြစ်ပါလေ။ထိုင်းပြည်သူအားလုံးရဲ့30ရာခိုင်နှုန်းလောက်ကကြောင်ချစ်သူတွေဖြစ်ကြတဲ့အတွက်သူကလည်းကြောင်ပုံဆွဲဖြစ်သွားတာလို့ပြောပါလေ။သူဖန်တီးထားတဲ့စပားကင်းမော်ကကြောင်လေးတွေကိုလာကြည့်ကြတဲ့ခီးသွွားဧည့်သည်တွေအတွက်ညှော်စင်တစ်ခုလေးစောင့်ပေးထားပါရဲ့ရှင်။
ဗင်နီဇွဲလားနိုင်ငံကရာကတ်စ်မြို့မှာတော့လက်လုံသစ်သားလှဲစီပြိုင်ပွဲကိုအားလည်းရာသီတုန်းကကျင်းပခဲ့ပါတယ်ကရူချာလို့ခေါ်တဲ့ရိုးရာလက်လုံပင်၄ခုတက်သစ်သားလှဲတွေကိုမောင်းသူကအကျိုးနဲ့ဆွဲရပြီးဆက်မပါပဲဂုံးစင်းအတိုင်းထိန်းမောင်းရတာဖြစ်ပါတယ်ဗီဒီယိုဂိမ်းတွေပဲကစားနေတတ်တဲ့ကလေးတွေကိုရိုးရာကစားနည်းဆော့ကစားစီခြင်းတဲ့အတွက်အခုလိုစီစဉ်လာဖြစ်ကြောင်း2011ခုနှစ်နောက်ပိုင်းနှစ်တိုင်းဒီဇင်ဘာလမှာဒီပွဲကျင်းပနေကြအစီအစဉ်သူတွေကပြောပါတယ်ခင်ဗျာ
မဲခင်ပြည်အောင်စုအော်ရီဂန်တီနယ်အီကိုလာပြည်နယ်ဥယျာဉ်တွေကကြောက်ကဘာတစ်ခုမှာခွေးတစ်ကောင်တောင့်တင်နေတဲ့အတွက်အမေရိကန်ကမ်းခြေဆောင်တပ်တွေကရဟတ်ရင်နဲ့ကင်ဆယ်ခဲ့ရပါလိမ့်ကင်းကြီးအပေါ်ကိုဝေဟင်မှာရဟတ်ရင်ပြန်တန်းထားနေချိန်မှာကေစိန်သမားတယောက်ကကျိုးနဲ့အောက်ကိုဆင်းခွေးကိုခေါ်ခြေထောက်နဲ့ထိပ်ပြီးတော့ကေတင်ခဲ့ရပါလိမ့်။ခွေးကိုရှာနိုင်ဖို့ဂျိုဒူဓာတ်ပုံအပူလိုက်အာယုံခံဓာတ်ပုံတွေကိုအသုံးပြုခဲ့ရပါလိမ့်။ဇန်နဝါရီလ1ရက်နေ့2024နှစ်ကုရနေ့မှာခွေးလေးလီယိုကိုကေတင်နိုင်ခဲ့တာဖြစ်ပြီးတော့သူ့သခင်တွေနဲ့ပြန်လည်စုံစည်းနိုင်အောင်လှုပ်ပေးတဲ့အတွက်ကေတင်ပေးခဲ့တဲ့ကမ်းခြေဆောင်တက်ကိုအားလုံးတူတူဝမ်းသာအားရပွေဖက်ခဲ့ကြပါလိမ့်။ကြောက်ကဘာမှာတကောင်နဲ့နေခဲ့ရလို့ကေတင်ခဲ့ရတယ်ဆိုပေမဲ့လည်းညာရင်းချင်းပဲခွေးလေးကပူပင်မှုကင်းစင်ပြီးတော့ပုံးပဲ့တရအနေငယ်ကလွဲလို့အားလုံးကောင်းဝင်ပြီးတော့ကျမ်းမာနေတာကိုတွေ့ရတဲ့အကြောင်းသူ့သခင်က X လို့ပေါ်မှာရေးသားပြောရရှင်
ထူးခြားဆန်များသတင်းတွေကိုတော့ကိုဝင်ခမွန်နဲ့မအီတန်စင်တို့တင်ပြသွားတော့ပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရေးသတင်းသုံးသပ်ချက်ဒီမိုကရေစီရေးရာကျမ်းမာရေးစီးပွားရေးနဲ့ဥဒုရာသီဆိုင်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်နေပါတယ်နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မသုံးသပ်ချက်နဲ့ဗဟုသုတရပွဲကဏ္ဍဆောင်ကိုတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာလည်းနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်ကာဇာကအရတားတွေကာကွယ်ရေးနဲ့ခုဖြစ်နေတဲ့စစ်ကြောင်းအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေအိမ်ပြန်နိုင်အောင်အစ္စရေးကလှုပ်ကိုလှုပ်အောင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတင်းငွေနေမှာပြောလိုက်ပါတယ်။အခြေအနေကအခွင့်ပြုရာနဲ့ပါလက်စတိုင်းအရတားတွေအိမ်ပြန်နိုင်ကြရပါမယ်။ကာဇာကထွက်သွားဖို့ဖိအားမပေးနိုင်တယ်လို့မပေးရပါဘူးလို့ကာတာဝန်ကြီးချုပ်ရှိခ်မိုဟာမက်ဘင်အက်ဒူရမန်အန်တနီနဲ့အတူဒိုဟာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့ပင်လယ်ပြင်နယ်စပ်အနီးမှာမြောက်ကိုရီးယားကတနင်္ဂနွေနေ့မှာအမြောက်ပြေရန်စခဲ့တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကအခုလိုပြစ်ခတ်တာကိုတောင်ကိုရီးယားကသိနိုင်နေဆိုတဲ့အချက်လက်ကိုမြောက်ကိုရီးယားကောင်ဆောင်ရဲ့ညီမကလောင်ပြောင်လိုက်ပါတယ်။ဒီလိုလောင်ပြောင်တာဟာတောင်ကိုရီးယားပြည်သူတွေကတောင်ကိုရီးယားစစ်တပ်ပေါ်ယုံကြည်မှုကိုပြက်ပြားအောင်စေဝံကွယ်အောင်လုပ်တာပဲဖြစ်တယ်လို့တောင်ကိုရီးယားလက်နက်ကိုင်တပ်ဖွဲ့များရဲ့ဘူးတွဲစီဦးစီချုပ်ကပြောပါတယ်။အမျိုးသမီးတွေကောင်းစီပွားစီရမယ်ဆိုတဲ့ပြရန်ချက်ကိုချိုးပေါက်တဲ့အတွက်ဆော်အော်စီယုံသူရွာဟက်မာဒီကိုအီရန်နိုင်ငံမှာကြာပွနဲ့84ချက်ရိုက်နေဖို့အပြစ်ပေးလိုက်ပါတယ်။ကောင်းစီမပါတဲ့သူ့ရဲ့ပုံကိုလူမှုမီဒီယာမှာတင်ပြီးလိုက်နောက်ဟက်မာဒီကိုပြီးခဲ့တဲ့ဧပြီလကတည်းကအိမ်မှာအချုပ်ချထားခဲ့တာဖြစ်တယ်လို့သူ့ရဲ့ရှေ့နေမာဇီယာတေးရက်ကပြောပါတယ်။အစ္စလာမ်အုပ်ချုပ်ရေးစနစ်စန့်ကျင်ရေးဝါဒဖြန့်မှုအစ္စလာမ်ကောင်းစီပွားမပါဘဲအများပြည်သူမြေကွင်းမှာတွာလာနေထိုင်မှုအများပြည်သူကျင့်မှုထိခိုက်နေနာစေမှုညညာမှုကိုဖော်ဆောင်ပြသမှုအကျင့်ပြန်ရန်အားပေးမှုစတဲ့ဆွဲချက်တွေနဲ့ဆွဲဆိုခဲ့တာဖြစ်တယ်လို့ရှေ့နေကပြောပါတယ်။ဟက်မာဒီဟာ2015ရက်ကြာခံပြီးဖြစ်ပေမဲ့အယူခံတရားရုံးက84ချက်အရိုက်ခံမှုအောက်ယုံဆုံးမြတ်ချက်ကိုအတည်ပြုပေးလိုက်တာဖြစ်ပါတယ်။သမုခရိုင်ခမ်းပါမြို့နယ်ကိုစစ်ကောင်စီကလေးချောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးတွေအပါအဝင်လူ15ယောက်ထဏ်မင်းနဲ့တေဆုံးခဲ့တယ်လို့ဒေသခံမီဒီယာတွေကတနင်္ဂနွေနေ့မှာပြောပေမဲ့လို့ AFP သတင်းကတော့16ယောက်တေဆုံးခဲ့တယ်လို့မျက်မြင်တွေ့သူတွေကကိုးကားပြီးတော့ပြောဆိုပါတယ်စစ်ကောင်စီကတော့ဒါဟာသတင်းတူဖြစ်ပြီးအဲ့ဒီအချိန်မှာဘယ်လျင်မမစစ်စင်တာမရှိဘူးလို့စစ်ကောင်စီလက်အောက်က MRTV သတင်းချန်နယ်ကပြောပါတယ်အဲ့ဒီလိုပြောဆိုချက်တွေကို VOA ကတော့တိကျအတည်ပြုလို့မရသေးပါဘူးသတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမောင်ဖြစ်ပါတယ်ဒီကနေ့မနက်ဖက်6:09အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49လိုင်းလာမီတာ190နဲ့ VOA ရဲ့ Facebook အပြင် YouTube နဲ့ VOA ရဲ့ Internet ဆာမင်နာတို့ကနေထုတ်လွှင့်တင်ဆက်ခဲ့တာပါရှင်တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့တော်တာရှင်တွေဖက်ကအကြံပေးလို့ရတယ်။ဒါမှမဟုတ်လဲရင်ဖွင့်လွားတွေရေးသားပေးဖို့လို့ရတယ်။ဆိုရင်ဖြင့် VOA မြန်မာပိုင်းကိုအီးမေးလ်ကလည်းဆက်သွယ်နိုင်တယ်လို့ VOA ရဲ့ Facebook Messenger ကနေပြီးတော့လည်းဆက်သွယ်နိုင်ပါတယ်ရှင်။